မနေ့ကရက်စွဲနဲ့ဖိတ်ကြားလိုက်တဲ့စာမှာငင်းချင်းအတွက်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးပွဲကိုစက်တင်ဘာလ16ရက်နေ့နဲ့18ရက်နေ့တွင်မှာကျင်းပပြုလုပ်မှာဖြစ်တာကြောင့် KIO, TNNA, MNDAA နဲ့ AA အဖွဲ့ကအစစ်မြင့်ကိုယ်စားလှယ်တွေတက်ရောက်ပေးဖို့နဲ့ကော်မရှင်ဘက်ကလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအပြည့်အဝတာဝန်ယူပါကြောင်းရေးသားထားပါတယ်ပြီးခဲ့တဲ့ဩဂတ်လ31ရက်နေ့ကငင်းချင်းကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံပြီးကတည်းကပြန်လည်တွေ့ဆုံမဲ့နေ့ဘယ်နေ့ဆိုတာကိုနှစ်ဖက်သဘောတူခဲ့ကြပါတယ်။ဒါပေမဲ့လို့တိုင်းသားတွေကဝါပြည်နယ်ပန်ဆန်းမြို့မှာတွေ့ဖို့အဆိုပြုပြီးကော်မရှင်ကရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဖို့အဆိုပြုထားတာဖြစ်ပါတယ်။ကချင်ငင်းချင်းအကျိုးဆောင်အဖွဲ့ PCG ထံကိုငင်းချင်းကော်မရှင်ကဖိတ်လိုက်တဲ့စာရောက်ရှိပြီဖြစ်ပြီး PCG ကနေတဆင့် KIO KIA အဲ့ဒီကမှတဆင့်ကြံ၃ဖွဲ့ဖိတ်ကြားစာပေးပို့ထားတယ်လို့ဆိုပါရယ်လက်ရှိမှာနေရအတွက်မြောက်ပိုင်းအဖွဲ့တွေကြားညှိနှိုင်းနေဆဲဖြစ်ပြီးအကောင်းဆုံးဖြစ်သွားမယ်လို့မြင်ကြောင်းကချင်ငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကပြောပါရယ
်အဲ့ခုကြားမှာပင်ညာဆိုတာအတိအကျတော့မသိသေးဘူးမဟုတ်လည်းပဲခုဒီမြောက်ပိုင်းအဖွဲ့ကနေပြီးတော့မှာပင်ညာပြားပင်ညာမှာလုပ်မယ်ဆိုတာအတိအကျခုချင်းလေးကျွန်တော်တို့ပြောဆိုတာတော့မရှိသေးဘူးခုကျွန်တော်ဆက်လက်ညှိနှိုင်းနေဆဲဖြစ်ပါရယ်ဗျာဒါမှလည်းအကောင်းဆုံးဖြစ်သွားမယ်လို့ကျွန်တော်ဒီလိုပဲသုံးသပ်နေတယ်
နဖက်ပြစ်ခတ်ရစေးဆွေးနွေးတဲ့အခါတက်နေရာချထားရေးကိစ္စကိုထဲသွင်းဆွေးနွေးရမှာဖြစ်ပြီးဒီတကြိမ်ဆွေးနွေးပွဲမှာတမတော်ဘက်ကကိုယ်စားလှယ်တွေပါဝင်လာဖို့လိုတယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေကပြောကြပါတယ်။ပြီးခဲ့တဲ့ဩဂတ်လ31ရက်နေ့ကဆွေးနွေးပွဲမှာတော့ငင်းချင်းကော်မရှင်ကသာပါဝင်ခဲ့ပြီးတမတော်ဘက်ကကိုယ်စားလှယ်တွေမပါခဲ့ပါဘူး။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီတကြိမ်ဆွေးနွေးပွဲမှာတမတော်ဘက်ကပါလာနိုင်ခြေရှိတယ်လို့ RFA ကိုပြောပါတယ
်ကျွန်တော်ပြောနိုင်တာကတော့ပါဝင်တယ်လို့ NAS လို့တော့ဒီကံပြောနိုင်မှာပါဝင်လို့ရှိနိုင်ပါတယ်
တနီယာချထားရေးပိုင်းဆွေးနွေးတဲ့အခါတိုင်းသားတွေကသူတို့အတွက်ဝါဒေတာပန်ဆန်းကပိုလုံးကျုံတယ်လို့အမြင်ရှိနေပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ရခိုင်တပ်တော် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခပြောတာက
တိုင်းတုံဆိုလို့ရှိရင်တော့ဒါသူတို့ရဲ့ထိန်ချုပ်နေမြေဖြစ်တာပေါ့။ဒီပန်ဆန်းဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီညီနောင်မဟာမိတ်ရဲ့နေမြေလေးဖြစ်တာပေါ့။ပန်ဆန်းဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်ကတော့လုံခြုံရေးအရာနောက်ပြီးတော့ဒီနှစ်ဦးနှစ်ပတ်အပြန်လာပြောဆိုတဲ့နေရာတွေမှာပို့ပြီးတော့ကောင်းတာပေါ့။လွန်ခဲ့တဲ့ဒီအစည်းအဝေးတုန်းကကျိုင်းတုံမှာဥစ္စာကိုနှစ်ပြောမယ်ဆိုလို့ရှိရင်ဒီစစ်တပ်ဘက်ကနေပြီးတော့တာဝန်ခံပြီးတော့ဆွေးနွေးမယ်လို့မဟုတ်သမပါလာတဲ့ခါကျတော့ဒီဆွေးနွေးရတဲ့ဥစ္စာကနည်းနည်းအခက်အခဲဖြစ်တာပေါ့
ပန်ဆန်းဆိုရင်တွားရောက်လို့အဆင်ပြေနိုင်မလားလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကိုမေးကြည့်တဲ့အခါ NRPC ရဲ့ဆုံးဖြတ်ချက်ပေါ်မူတည်ကြောင်းငင်းချင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့အဆင်ပြေနိုင်မဲ့နေရာကိုရွေးချယ်ထားတာဖြစ်ကြောင်းနဲ့ငင်းချင်းကော်မရှင်ရဲ့ပြောကြားချက်တွေဟာတက်မတော်နဲ့ညှိနှိုင်းပြီးဆုံးဖြတ်ပြောဆိုတာသာဖြစ်တယ်လို့ပြောပါတယ်ငင်းချင်းကော်မရှင်ကဥလမောင်ရွှေကတိုင်းသားလက်နက်ကိုင်အဖွဲ့တွေအတွက်လုံခြုံရေးအာမခံပေးထားတာမို့ဆွေးနွေးပွဲကိုဖြစ်မြောက်စေလိုတယ်လို့ပြောပါတယ်
ဒီဝယ်ရဖြစ်ဖြစ်ကြတယ်ဒါတော့မဟုတ်လို့ပဲဖြစ်တယ်တမဘက်ကလည်း20ရက်အထက်ပြီးတော့ပြည့်ရပြီးသားတယ်အားလုံးလည်းဒီလူငယ်ရဲ့ပါဝင်ဆွေးနွေးဖို့တည်းလည်းအမတ်ခက်တည်းပြီးသားတော့ဆွေးနွေးပဲဖြစ်ဖြစ်ကြမှာ
ဆွေးနွေးပွဲတက်ရောက်ဖြစ်မဖြစ်ကိုမြောက်ပိုင်းအဖွဲ့တွေအနေနဲ့ဒီရပိုင်းအတွင်းတွေ့ဆုံဆွေးနွေးပြီးအကြောင်းပြန်သွားမယ်လို့ပြောပါတယ်လက်ရှိမှာတော့တမတော်ဘက်ကအခုလ21ရက်နေ့အထိကချင်နဲ့ရှမ်းပြည်နယ်အတွင်းကအစ်စ်တိုင်းဒေသကြီး၅ခုမှာအပြည့်ရထားတယ်လို့ TNNA AA MNDAA အဖွဲ့တွေကလည်းသူတို့လှုပ်ရှားရာရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာအော်တိုဗာလ၈ရက်နေ့အထိအပြည့်ရထားပါတယ်ရှင်ကျွန်မဝေမာထုံးပါ